လုပ်ငန်းရှင်များအသင်းချုပ်ရန်ပုံငွေတွေရပေါ့နော်ဒီယူရိုငွေတန်80ကျော်ပျောက်ဆုံးနေရတဲ့ပတ်သက်ပြီးတော့အသင်းကတိုင်ကြားတဲ့အခါမျိုးမှာပေါ့နော်ဒီအစိုးရအဖွဲ့အတာဝန်ရှိသူတွေကိုတိုင်ကြားတာမဟုတ်ဘဲနဲ့ဒီသူရဥရွှေမန်ဦးဆောင်တဲ့ကော်မရှင်ကိုတိုင်ကြားတဲ့အနေအထားရပေါ့နော်နိုင်ငံကြီးအရနန်းနန်းမှုတွေရှိနိုင်တယ်လို့အငယ်ပြောသွားတာလည်းကြားပါတယ်နောက်ကွယ်မှာပေါ့နော်ဘလို့အခြေအနေတွေရှိနေနိုင်တာမျိုးလဲရှင်
ဖြစ်စဉ်ကကြည့်လိုက်မယ်ဆိုရင်ကြောင်းမြေရနာအတင်းထဲမှာစရင်ငွေစင်းကိုတည်ကျင်တဲ့ကိစ္စပဲပြီးတော့ယူရိုငွေ80ဆိုတာကဟလာ2017နောက်ပိုင်းမှာစုတဲ့ငွေမဟုတ်ပါဘူး2006ခုနှစ်ကကောက်ခဲ့တဲ့ငွေစုစုပေါင်းတွေဖြစ်တယ်အဲ့ဒီငွေတွေကိုဘလို့သုံးခဲ့တယ်ဆိုတဲ့ဟာကိုတည်ကျင်တယ်လို့တောင်းခံတာတော့တောင်းခံတဲ့ခါမှာပထမဆုံးအတင်းမှာရှင်းရမယ်ကိစ္စကိုမရှင်းမနဲ့တိုင်တယ်တိုင်တဲ့ခါမှာလည်းတိုင်တဲ့အဖွဲ့စည်းကိုမတိုင်မဲနဲ့ဒီကိစ္စနဲ့ပတ်သက်စရာအကြောင်းမရှိဘဲနဲ့ပြီးခိုင်ချိုးကနေအနာပေးခံသူအများစုပါတဲ့အဖွဲ့ကိုသွားတိုင်တယ်ပြီးတော့အဲ့ဒါနဲ့တကြိမ်ထဲမှာပဲဟလာမီဒီယာတွေကဒီသတင်းတွေကဥသိစိတ်နာမည်ကိုတက်ပြီးတော့မှခေါင်းစဉ်တက်ပြီးတော့တက်လာတယ်။ဒါကြောင့်မလို့ဒီကိစ္စတွေဟာအသင်းထဲမှာဖြစ်တဲ့အငင်းပွားမှုတွေပို့ပြီးတော့လေးနေတဲ့နိုင်ငံရေးရအကျိုးသက်ရောက်မှုတွေကြံရွယ်ချက်တွေရှိတယ်လို့ကျွန်တော်ယူဆတာဖြစ်ပါတယ်။
ကော်မရှင်ဘက်ကလည်းပေါ့နော်ဒီကိစ္စဟာပြီးခဲ့တဲ့အစိုးရလက်ထက်ကပေါ့နော်လူကြီးပိုင်းတွေနဲ့ပတ်သက်တဲ့ကိစ္စဖြစ်တာမလို့အဓိကသက်ဆိုင်နေပေါ့နော်တပ်ထုတွင်ဦးစီးဌာနကိုပဲလွှဲလိုက်တယ်ဆိုပြီးတော့ပြောပါတယ်ငယ်။တပ်ထုတွင်ဦးစီးဌာနကပဲဒီကိစ္စကိုစုံစမ်းစစ်ဆေးမယ်ဆိုရင်ရောတိကျတဲ့အဖြေထွက်လာနိုင်တဲ့အနေအထားရှိမလား။အငယ်ဘယ်လိုများမြင်ပါလဲရှင်
။ဒီနေ့သတင်းရှင်းလင်းပွဲမှာကျွန်တော်နားထောင်ကြည့်ရတော့စုံစမ်းစစ်ဆေးလို့ရှိရင်ပြေမှန်ထွက်မှာပါ။ဘာလို့ဒီနေ့ရှင်းတဲ့ထဲမှာကိုကသူတို့ငွေစည်းရှင်းတဲ့နေပါတယ်။ချုပ်ဟာတွေကဗန်ဒီထဲမှာတိတ်ထားတဲ့ဟာတွေကိုထောက်ထားနေပြောတာတွေရှိတယ်။ဒါမှလို့ကျွန်တော်တို့ကအဲ့ဒါသူ့စည်းရင်ကိုသူသိကျင်နေဆိုရင်ဟိုစစ်ဆေးရင်လည်းဘာမှပြဿနာမရှိဘူး။အတင်းမှာတောင်းလို့ရှိရင်လည်းဘာမှပြဿနာမရှိနိုင်ဘူး။ဒါပေမဲ့အဲ့ဒါကိုကော်မရှင်ကိုတင်နေမီဒီယာတွေပေါ်မှာတစ်ဆင့်ဆက်ပြီးတော့ဖြတ်နေဆိုတာမျိုးကြောင့်သာကျွန်တော်တို့ကတာမန်ကိစ္စတဲ့ပို့လွန်နေလို့ကျွန်တော်ကသုံးသပ်ပြောတာပါ
။ကြောင်မြတ်တင်းကတိုင်ကြားတာမှာဆိုရင်လည်းပေါ့နော်ဒီသမရာဟောင်းဦးသိန်းစိန်နဲ့ဝင်ကြီးတချို့ဟာဒီငွေကြေးပြဿနာမှာပါဝင်ပတ်သက်နေရဆိုပြီးတော့လည်းပြောတယ်ပေါ့နော်။ဒီအပေါ်အငယ်နေနဲ့ဘာများပြောပြနိုင်တာများရှိမလဲရှင်။
ဒီနေ့ရှင်းတဲ့ထဲမှာတော့တခုကျွန်တော်တို့ဘာတွေ့လဲဆိုတော့တိုင်ကြားချက်ထဲမှာပါတဲ့နိုင်ငံတော်သမရာဦးသိန်းစိန်ကိုယူရိုငွေအတင်းရဲ့ရန်ပုံငွေတွေက9တန်းလို့သိရတယ်လို့ပြောတယ်။တကယ်ကြတော့အဲ့9တန်းထဲမှာ6တန်းကကြောင်းမြေနာလုပ်ငန်းရှင်တွေကတဦးချင်းစီငွေစုပြီးတော့မှလှူတဲ့ငွေဖြစ်တယ်။တတန်းကကြတော့ကြောင်းမြေနာအတင်းကပေးတာမဟုတ်ဘူး။ကြောင်းမြေပြပွဲကျင်းပရေးဘိုးကော်မတီကနေပြီးတော့မှဘိုးကော်မတီဆုံးဖြတ်ချက်နဲ့ပေးတာ။ပေးတဲ့အခါမှာလည်းသမရာဦးသိန်းစိန်လက်ထဲကိုထည့်တာလည်းမဟုတ်ဘူး။သမရာဦးသိန်းစိန်လက်ထဲကိုအခမ်းအနားနဲ့လှူတာလည်းမဟုတ်ဘူး။ဆောက်လို့ရေးကော်မတီကဒုတိယဝန်ကြီးဦးစိုးတင်ခေါင်းဆောင်နဲ့ဆောက်လို့ရေးကော်မတီကိုရဲ့ဖွင့်ထားတဲ့ဗန်စင်းတွေကိုငွေသားပြောင်းပြီးတော့မှစည်ရင်းပြောင်းပြီးတော့လှူဒန်းပေးတဲ့ဖြစ်တယ်။ဒါမှမဟုတ်ဒါတွေအားလုံးကအထောက်အထားတွေရှိပြီးသားဘာမှဟာသမရာဦးသိန်းစိန်တို့ဆိုတဲ့ဟာကိုခေါင်းတက်ပြီးတော့ပြောစရာမရှိဘူး။ဒါမှမဟုတ်ကျွန်တော်တို့ကဒါကနိုင်ငံရေးအပုတ်ချတာပဲလို့ကျွန်တော်တို့ပြောတာပါ။
တဆက်ထဲပါပဲအင်ကဲဒီအပိုင်းမှာပေါ့နော်လှတ်တော်မှာမင်းမျက်နာတွေဆိုရင်လည်းပေါ့နော်ဒီရန်ပုံငွေပြဿနာတွေများတာကိုတွေ့ရပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာပေါ့နော်ဒီမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကရေနံလက်ရက်တွင်းလုပ်ငန်းရှင်တွေထံဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကောက်ခံနေပေါ့နော်ဒီငွေတွေကိုလက်ရှိအစိုးရလည်းလက်ခံရရှိထားတာမရှိဘူးဆိုတော့ဘယ်ရောက်သွားလဲဆိုတဲ့အခြေအနေတွေပေါ့ပြီးတော့တစ်ဖက်မှာလည်းဒီနိုင်ငံတော်သမရဖွံ့ဖြိုးမှုတည်တံ့ရန်ပုံငွေတွေကနေပြီးတော့ငွေကျပ်1,903ဆွဲပြီးတော့ပေါ့နော်မိုးကုတ်အင်းတိဆောက်ရေးလုပ်ငန်းကိုလုပ်တယ်ဒါပေမဲ့ဒီလုပ်ငန်းကမပြီးပြတ်သေးဘူးဒါပေမဲ့လည်းဟိုလက်ကျန်ငွေမရှိတော့ဘူးဆိုတဲ့အနေအထားတွေလည်းဆွေးနွေးသွားတဲ့အခြေအနေတွေရှိတယ်ပေါ့နော်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့အရင်ဆိုရလက်ထက်မှာပေါ့နော်သမရရဲ့ပြောရေးဆိုခွင့်ရှိသူတယောက်ဖြစ်တာဝန်ယူခဲ့တဲ့အငက်အနေနဲ့ရောတစုံတရာမှတ်ချက်ပေးပြောချင်တာများရှိလားရှင်
ပထမတစ်ခုကတော့ဗျာကျွန်တော်မကွေးကိစ္စဆိုတော့တကယ်ကြတော့ကျွန်တော်ဒီမှာပြည်ထောင်စုစိုးရနဲ့မဆိုင်ဘူးဗျာမကွေးတိုင်းဒေသကြီးအစိုးရကောက်ခံထားတဲ့ငွေဖြစ်တဲ့တော့ကြောင့်မလို့မကွေးတိုင်းဒေသကြီးအစိုးရနဲ့မကွေးတိုင်းဒေသကြီးလွှတ်တော်မှာပဲဒီကိစ္စဆွေးနွေးစစ်ဆေးမှရမယ်လို့ကျွန်တော်မြင်တယ်။နောက်ဒုတိယချက်မိုးကုတ်အင်းမှာတော့ကျွန်တော်တို့ကမိုးကုတ်အင်းကြီးကောလာတယ်ကောလာတဲ့နေရာမှာအစအုပ်ရဲ့ဆောက်မှုလို့ပြောတဲ့ခါမှာမိုးကုတ်မြို့ကန်လူတွေကနေပြီးတော့မှကန့်ကွက်တယ်။နောက်ကန့်ကွက်တဲ့အကြောင်းကိုကျွန်တော်ကဒီမိုးကုတ်အင်းကြီးကိုပြန်လည်ထိန်းသိမ်းမယ်။တစ်ဖက်ကလည်းမိုးကုတ်အင်းဟာဘာပဲပြောပြောမြို့ရဲ့ရေလွှမ်းမှုမှုကာကွယ်ပေးတဲ့နေရာလည်းဖြစ်တယ်ဒါမှမဟုတ်ဒါကိုလုံနိုင်မှုတွေအချက်ချင်းကောင်တွေပေါ်ဆောင်ရွက်ဖို့လိုတဲ့အတွက်ကြောင့်မလို့သမရရဲ့အထူးရန်ပုံငွေတွေကနေဒီမှာတုံးလိုက်တယ်။တုံးတဲ့ဟာကိုလည်းခုမှကျွန်တော်တို့စင်လောင်းဝန်ကြီးဌာနကဒီမှာအဲ့ဒီငွေကိုလက်ခံပြီးတော့စင်စရာနဲ့တုံးတာပြီးသားဖြစ်တယ်။အဲ့တော့လုပ်ငန်းမပြီးသေးဘူးဆိုတော့ငွေကုန်သွားလို့ရှိရင်တော့လုပ်ငန်းရပ်မှာပေါ့။ဒါမှမဟုတ်လည်းငွေရှိနေသေးပေမဲ့မိုးကျလာလို့မလုပ်ရတာဖြစ်နိုင်တယ်။ဒါမှမဟုတ်ဒါကအလွတ်သမားမှုမဟုတ်ဘူး။ငွေကြေးတုံးဆွလိုက်တဲ့ဟာဒီစနစ်ကျမကျဆိုတာကိုလည်းစင်စစ်ချုပ်ရုံကစစ်မှာပဲ။ငွေကုန်သွားလို့လုပ်ငန်းပြီးသေးဆိုရင်တော့ရန်ပုံငွေချပြီးတော့ဆက်လုပ်ပေးရမှာပဲ။ဒါမှမဟုတ်အဲ့မိုးကုန်အင်ကိစ္စကတော့ဘာမှအလွတ်သမားမှုနဲ့မဆိုင်ဘူး။ဒါအချိန်မျိုးကျွန်တော်တို့စင်လောင်းဝန်ကြီးဌာနအနေနဲ့ရှင်းလို့ရတယ်လို့ကျွန်တော်မြင်တယ်။
အငယ်ဦးရထွေးရေကုလို့အချိန်ပေးပြီးဖြေပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။